တင်းကျပ်တဲ့ဘာသာရေးအယူဝါဒကိုစန့်ကျင်ရေးသားသူထင်ရှားတဲ့ဘင်္ဂလားဒေ့ရှ်နယ်ဝါအမေရိကန်နိုင်ငံသားဘလော့ဂါအဗီဂျစ်ရိုင်းကိုဒါနဲ့ခုတ်သက်တဲ့အဓိကတည်ရခံလို့ယူဆရသူကိုဘင်္ဂလားဒေ့ရှ်အကြမ်းဖက်မှုနှိမ်နင်းရေးအဖွဲ့ကဖမ်းဆီးလိုက်ပါတယ်။မစ္စတာရိုင်းဟာပြီးခဲ့တဲ့သတင်းပတ်ကပဲဒါကာမြို့တော်မှာဒါနဲ့ခုတ်သက်ခံရတာဖြစ်ပါတယ်။Rapid Action Battalion RAB အဖွဲ့ကသူတို့မတင်ကဖြစ်တဲ့ Farabi, Shafi, Rockman ကိုဒါကာမြို့မှာဒီနေ့မနေ့ပဲဖမ်းလိုက်တာပါဖမ်းခံရတဲ့ Mr. Farabi ဟာဘာသာရေးယူဆွဲပြင်းတဲ့ blog ရေးသားသူဖြစ်ပြီးတော့တက်ခံရတဲ့ Mr. Ryan ကို Facebook နဲ့ Twitter လူမှုကွန်ရက်တွေပေါ်မှာမှတ်ချက်ရေးတုံ့ပြန်ပြီးတော့ခြင်းကြောက်တာတွေလုပ်တယ်လို့ RAB ပြောရေးဆိုခွင့်ရှိသူက AFP သတင်းဌာနကိုပြောပါတယ်ရိုင်းကိုတပ်ပစ်ဖို့ကဘင်္ဂါလီမွတ်စလင်တွေဘာသာရေးအတွက်လုပ်ရမယ့်သမိုင်းမေးတာဝန်ဖြစ်တယ်လို့သူ့ရဲ့ Facebook အစာမျက်နှာမှာမှတ်တက်ကရေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထုတ်ဝေတဲ့ The Daily Star သတင်းစာမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘွားအမေရိကန်နိုင်ငံသား Avijit Rai နဲ့ဇနီးဖြစ်သူ Rafida Ahmed တို့ဟာဒါကာတပ်တော်မှာကျင်းပတဲ့အစာအုပ်ပြောင်းလဲတစ်ခုကနေပြန်လာပြီးတဲ့နောက်ဂျာတာရီနေညပိုင်းမှာတိုက်ခိုက်ခံရရတာလို့အာဏာပိုင်တွေကဆိုပါတယ်။ကိုယ်တိုင်ကလည်း blogger တူဖြစ်တဲ့ဇနီးဖြစ်သူ Ahmed ကစူးစူးရရတန်ရာရရှိသွားပြီးတော့ဆေးရုံတင်ထားရဆဲပါ။မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွတ်လပ်စွာတွေးခေါ်စဉ်းစားတာကိုအားပေးတဲ့ဘာသာရေးကင်စာရေးသူတွေကိုတိုက်ခိုက်တာတွေအခုနှစ်ပိုင်းတွေအတွင်းဇက်တိုက်ပြုလုပ်လာတာမှာအခုတိုက်ခိုက်မှုကနောက်ဆုံးဖြစ်ပွားသွားတာပါ။